မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသေးခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ30.40-48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့ VOA အခုမနေ့ပိုင်းအစီအစဉ်မှာစပိုင်းဆိုင်ရာအခက်အခဲတွေရှိနေတာကြောင့်ကျွန်တော်တို့ဒီတီးလုံးတွေ music တွေကိုအပြည့်တီးမပေးနိုင်ခဲ့ဘူးဆိုလို့ရှိရင်တော့ကြိုတင်တောင်းပန်အပ်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ကျမကအသင်ကြီးထိုက်ပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးတွေ့ဆုံပွဲအတွက်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်သမ္မတကပြောဆိုထားပါတယ်2020ရွေးကောက်ပွဲစည်းရုံးရေးအတွက် NLD ပါတီဘဟုကရန်ပုံငွေကျပ်တန်း2000ကျော်ထောက်ပံ့မယ်လို့ပြောဆိုထားပါတယ်အိန္ဒိယနိုင်ငံမှာတော့အရေးသွေးမကောင်းတဲ့အရက်ပုံးတွေတောက်မိလို့လူ140တည်ဆုံးပြီးတော့200ကျော်ကိုဆေးရုံတင်ချရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်ရင်ချင်းနိုင်တဲ့အတူကြီးညာပေးပါမယ်ကိုညာဝင်းအောင်ကြီ
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီနောက်မှာတော့ဒီဩစတြေးလျရဲ့ကြောင်မီသွေးပို့ကုန်တွေတရုတ်ဘက်ကနိုင်ငံတွင်းအဝင်မခံပဲပိတ်ပင်ထားတယ်ဆိုတဲ့သတင်းတွေကိုဩစတြေးလျဘက်ကညှင်းဆိုလိုက်တယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကျွန်တော်တို့တက်နိုင်သမျှရသလောက်တင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ခိုင်းတဲ့မိုက်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရဲ့ချင်းချောက်မှုတွေကိုအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကောင်းမြင်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။နျူကလ িয়ার ကင်းစင်ရေးပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့တိုးတက်မှုတွေဆက်လက်ဖြစ်ထွန်းဖို့နှစ်ဖက်စလုံးကမျှော်လင့်ထားကြောင်းအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာတင်းင်းကနေနေတုန်းကရေးသားတာပါ။ပြီးခဲ့တဲ့ဇွန်လကပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲအပြီးဝါရှင်တန်ကိုပြန်လာတဲ့သမ္မတထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးသူတာဝန်ဆက်ယူတဲ့နေ့ကထက်အခုချိန်မှာပိုပြီးတော့ဘေးကင်းလုံခြုံမှုရှိတယ်လို့ခန့်စားနိုင်ပြီလို့ပြောခဲ့တာပါဒါပေမဲ့လည်းလာမယ့်ဗုဒ္ဓဟူးနဲ့ကြာသာပတိနေ့တို့မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံမှုရှိနေတဲ့အချိန်မှာတော့မြောက်ကိုရီးယားတို့ဘက်ကကြီးပြူထားတဲ့နျူကလ িয়ার ကင်းစင်ရေးအတွက်အသေးစိတ်သတ်မှတ်ဆောင်ရွက်မှုတွေမှာသိထားတဲ့တိုးတက်မှုတွေမရှိသလောက်ဖြစ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အပြည့်အဝကင်းစင်ပါပြီဆိုတာကိုအတီးမပြုတ်နိုင်မချင်းမြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြောင်းလဲမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုက CNN ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံလိုစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာရေးနောက်မြောက်ကိုရီးယားနိုင်ငံကိုလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်နိုင်ရေးအတွက်အမေရိကန်ဘက်ကလုံခြုံရေးအာမခံချက်ပေးလို့တယ်လို့လဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဘယ်အချိန်မှဘလို့ပုံစံဖြတ်သိမ်းမလဲဆိုတဲ့အပေါ်သဘောတူညီချက်ရဖို့တော့ဆောင်ရွက်ရမှာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင
်။ဗင်နီဇွဲလားနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့နီးလန်းတွေရှာဖွေနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေနဲ့နေဆက်ချင်းထိနေတဲ့နေရာမှာဗင်နီဇွဲလားနိုင်ငံတဲ့ဝင်ဖို့လူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေကိုသမ္မတနီကိုလတ်မာဒူရိုကိုတစ်ဆာခံထားတဲ့ဗင်နီဇွဲလားစစ်တပ်ကပိတ်ဆို့ထားပြီးတဲ့နောက်အခုလိုမိုက်ပွန်ပီယိုကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုဗင်နီဇွဲလားနိုင်ငံနဲ့ဘယ်လိုရောက်အောင်ပို့မလဲဆိုတဲ့နီးလန့်ကိုတော့ဝင်ကြီးပွန်ပီယိုကတနင်္ဂနွေနေ့က CNN နဲ့မေးမြန်းခဲ့မှာအတိအကျပြောမသွားခဲ့ပါဘူး။ဂျာဖြက်ဆိုရသမ္မတဟွမ်ဂွိုက်ဒိုကိုထောက်ခံထားတဲ့အမေရိကန်ဆိုရအနေနဲ့မာဒူရိုကိုသမ္မတရာဒူးကနေနှုတ်ထွက်ဖို့ပိုးပြီးဖိအားပေးတဲ့အနေနဲ့ဒဏ်ခတ်ပိတ်ဆို့ရေးယူမှုတွေကိုပိုးပြီးချမှတ်လှုပ်ဆောင်ဖို့စဉ်းစားမှာဖြစ်ကြောင်းလဲဝင်ကြီးပွန်ပီယိုကပြောပါရရှင်
။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲကမဲရလက်တွေကိုတနင်္ဂနွေနေ့မှာဆက်လက်ရေးထွက်နေပြီးထွက်ပေါ်လာမဲ့ရလက်တွေကိုပြည်သူတွေစောင့်ဆိုင်းနေကြပါတယ်။နိုင်ငံရဲ့ဝေးလံခေါင်တည်တဲ့ဒေသတချို့မှာတော့ဆန္ဒမဲပေးနေကြဆဲဖြစ်ပါတယ်။ရွေးကောက်ပွဲမဲပေးမှုတွေမှာအနောက်ရှက်ကြုံတွေ့ခဲ့ရတဲ့ Lagos Rivers နဲ့အန်နာဘရာပြည်နယ်တွေမှာတော့ရွေးကောက်ပွဲပြန်ကျင့်ပါမယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဘယ်ခရိုင်တွေပါမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီကနေ့တနင်္လာနေ့မှာရွေးကောက်ပွဲကော်မရှင်ကမဲရလက်တွေစပြီးကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်း VOA ရဲ့ English to Africa သတင်းတောက် ပီတာကလော့တေကမြို့တော်အဘူဂျာကနေသတင်းပို့ထားပါတယ်။လက်ရှိသမ္မတမူဟာမာဒူဘူဟာရီကရောနောက်သူ့ရဲ့အဓိကအတိုက်အခံပြိုင်ဘက်အာတီကုအဘူဘကာတို့နှစ်ဦးစလုံးကအနိုင်ရဖို့ခံမှန်းထားကြပါတယ်။ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအတွင်တေဆုံးသူ16ဦးရှိတယ်လို့လုံခြုံရေးတပ်ဖွဲ့တွေဘက်ကအတည်ပြုထားပါတယ်။ဒေတာတချို့မှာရွေးကောက်ပွဲတွေပြန်ကျင်းပရဖို့စီစဉ်နေကြရပြီမဲ့လေရွေးကောက်ပွဲကော်မရှင်ဘက်ကတော့ရွေးကောက်ပွဲအပေါ်မှာအားရကျေနပ်မှုရှိတယ်လို့ပြင်းထန်သတင်းအေဂျင်စီ AFP ကဖော်ပြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာသမ္မတနဲ့လွှတ်တော်သစ်ကိုရွေးကောက်ဖို့ပြင်ဆင်ခဲ့ကြတဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံရေးတင်းမာမှုတွေပြင်းထန်ခဲ့ပါတယ်။ရွေးကောက်ပွဲစည်းရုံးမှုတွေအတွင်မှာတော့လက်ရှိသမ္မတကရောအတိုက်ခံတို့ဘက်ကပါရွေးကောက်ပွဲရလက်တွေကိုပြင်ဆင်ဖို့ကြံစည်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါတယ်။မဲပေးမှုလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ကြံစည်တဲ့သူဘယ်သူကိုမဆိုမညတာဖို့သမ္မတကစစ်တပ်ကိုတိုက်တွန်းထားပါတယ်။ဒီပြောဆိုချက်ကိုအဓိကအတိုက်ခံအဘူဘကာကပြင်းပြင်းထန်ထန်ဝေဖန်ပြီးစစ်တပ်အနေနဲ့ရွေးကောက်ပွဲမှာဝင်ပါစရာမလိုဘူးလို့ပြောဆိုခဲ့ပါတယ်ရှင်။
လုတ်ကျန်တက်ဖြတ်ခံခဲ့ရတဲ့ရုရှားအတိုက်ခံကောင်းဆောင်ဘော်ရစ်နင်ဆော့ဖ်အတွက်သူတေဆုံးခဲ့တဲ့၄နှစ်ပြည့်အောက်မေ့ပွဲအထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့ကမော်စကိုမြို့တော်ရဲ့လူစီကားယာမြို့လေကောင်မှာလူတွေထောင်ထဲချီဆူဝေးခဲ့ကြပါတယ်။မော်စကိုအာဏာပိုင်တွေဘက်ကဒီအောက်မေ့ပွဲအခမ်းအနားကိုတရားဝင်ခွင့်ပြုခဲ့ပေမဲ့လည်းကရမလင်နန်းတော်အပြင်ဘက်နားကတရားရဲ့မြောက်ဖက်အစွန်းကိုလူတွေတွာလာခွင့်မပြုဖို့ရဲတွေကကန့်သတ်ပိတ်ဆို့ခဲ့ပါတယ်။အဲ့ဒီနေရာမှာအသက်55နှစ်အရွယ်အတိုက်ခံခေါင်းဆောင်ဘော်ရစ်နင်ဆော့ဖ်ကိုလွန်ခဲ့တဲ့၄နှစ်ကတနက်နဲ့ပြတ်သက်ခဲ့တာဖြစ်ပါတယ်။သူကိုအောက်မေ့သတိရတဲ့အနေနဲ့မှတ်တမ်းရေးသားထားတဲ့ကြောက်ပြားတွေ၊ဓာတ်ပုံတွေ၊ပန်းတွေနဲ့ဖျောင်းနိုင်တွေအဲ့ဒီတံတားအနီးကိုနှစ်နဲ့ချီးပြီးလူတွေတွားရောက်ဂါရရပြူကြပါတယ်။2015ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ညနေပိုင်းအချိန်မှာနင်ဆော့ဖ်အဲ့ဒီတံတားပေါ်ကိုဖျက်ပြီးလမ်းလျှောက်နေတဲ့အချိန်သူ့ဘေးနားမှာကားတစ်စီးထိုးရက်လာပြီးတနက်သမားတဦးကားပေါ်ကနေဆင်းလာပြီးတဲ့နောက်ပေအနှဲငယ်အကွာကနေနင်ဆော့ဖ်ရဲ့ဦးခေါင်းနှလုံးအသေး1 byte စတဲ့ချက်ကောင်းနေရာတွေကိုအချက်ပေါင်းများစွာပစ်ခတ်ခဲ့တဲ့အတွက်နင်ဆော့ဖ်ဟာအဲ့ဒီနေရာမှာပွဲချင်းပြီးသေဆုံးခဲ့ပါတယ်။အတိုက်ခံကောင်းဆောင်နင်ဆော့ဖ်ဟာယူကရိန်းနိုင်ငံကိုရုရှားရဲ့ကျူးကျော်ဝင်ရောက်မှုစန့်ကျင်ကန့်ကွက်ဖို့လူမှုဆန္ဒပြပွဲပြုလုပ်ဖို့စီယုံဟောပြောပြီးနိုင်အနေငယ်အကြမှာလှုပ်ကြံခံခဲ့ရတာဖြစ်ပါရဲ့ရှင်
။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပါတီဘဟုကနေရန်ပုံငွေကျပ်တန်း2000ထောက်ပံ့ဖို့ရှိနေပါတယ်။လာမယ့်2020ပြည်နှစ်ဇန်နဝါရီလကစလို့စီယုံရေးလုပ်ငန်းတွေအတွက်ခီးစည်းနဲ့နေအတွက်စည်းတွေပေးမှာဖြစ်တယ်လို့နှစ်ရကြာစီအဝေးအပြီးထုတ်ပြန်တဲ့ပါတီကြေညာချက်မှာပြောဆိုထားပါတယ်။ NLD အဖွဲ့ဝင်အစိုးရအဖွဲ့ဝင်တွေလွှတ်တော်အမတ်တွေထံကအချိုးကျကောက်ယူထားတဲ့ငွေတွေနဲ့စီယုံရေးကိုထောက်ပံ့ဖို့စီစဉ်နေကြတာပါ။ဒါအပြင်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲတုန်းကရှုံးနိမ့်ခဲ့တဲ့တိုင်းရင်းသားဒေသတွေအရေးဆောင်ရွက်နိုင်ဖို့အတွက်လည်းတိုင်းရင်းသားရေးရာလုပ်ငန်းအဖွဲ့ကိုပါတီကဖွဲ့ပါတယ်။ဒါအပြင်လေယာဉ်မြေသိမ်းဆည်းခံရမှုတွေကိုအမြန်ဆောင်ရွက်နိုင်ဖို့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေမြေသိမ်းရာသိမ်းမှုတွေနဲ့သက်ဆိုင်တဲ့လွှတ်တော်ကော်မတီတွေမှာပါဝင်ချတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းတိုက်တွန်းဆောင်ရွက်မယ်လို့ဒုတိယဗဟိုကော်မတီအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အနာရ NLD ပါတီကပါတီရှေ့လုပ်ငန်းစဉ်တွေချမှတ်တဲ့အထက်မှာတော့2020ရွေးကောက်ပွဲအောင်နိုင်ရေးအခြေခံဥပဒေပြင်ဆင်ရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းစစ်ချုပ်ငင်းရေးဖေဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့ပါဝင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဗဟိုကော်မတီဒုတိယအကြိမ်အစည်းအဝေးကိုရန်ကုန်မြို့မှာဖေဖော်ဝါရီလ23ရက်နေ့နဲ့24ရက်နေ့နှစ်ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ရှင်
။တနင်္ဂနွေနေ့ညနေပိုင်းကလေရင်အပိုင်စီးအကြံဖတ်ဖို့စ조사ခဲ့တဲ့လူတစ်ယောက်ကြောင့်ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကနေ UAE နိုင်ငံဒူဘိုင်းကိုပြန်တန်းနေတဲ့လေရင်ဟာစစ်တကောင်းလေရင်ကွင်းမှာအရေးပေါ်ဆင်းသက်ခဲ့ရကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။လေရင်အပိုင်စီးဖို့စ조사ခဲ့တယ်လို့တန်တရားရှိသူဘင်္ဂလားဒေ့ရှ်နိုင်ငံသားဟာဘင်္ဂလားဒေ့ရှ်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်တဲ့တနက်တရာနဲ့မတည်ဆုံးခင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တိုက်ရိုက်စကားပြောဆိုဖို့တောင်းဆိုခဲ့ကြောင်းလဲအာဏာပိုင်တွေဘက်ကပြောပါတယ်။ ဘိုင်မန်လေကြောင်းလိုင်းခီးတဲ့တင်လီရင်ဟာဒူဘိုင်းမြို့ကိုသွားဖို့ဒါကာမြို့ကနေဒေတာစံတော်ချိန်ညနေ 4:35 မိနစ်မှာစတင်ထွက်ခွာလာခဲ့တာဖြစ်ပါတယ်။မိနစ်40ကြာပြန်တန်းပြီးတဲ့နောက်လေရင်ပေါ်မှာရှိနေတဲ့လေရင်အမှုတန်းတအူးကလေရင်မူးကိုလူတအူးလေရင်အပိုင်စီးဖို့စ조사နေကြောင်းတည်င်းပေးပို့ခဲ့ပြီးတဲ့နောက်လေရင်မူးကနေစစ်တကောင်းလေစိတ်မှာအရေးပေါ်ဆင်းသက်ခဲ့တာဖြစ်ပါတယ်။ Boring Jet 737ပေါ်မှာလိုက်ပါစီးနှင်းလာတဲ့ခီးတဲ့စုစုပေါင်း143လုံးနဲ့လေရင်အမှုတန်း9ဦးလုံးကတော့လေရင်ပေါ်ကနေဘေးကင်းစွာနဲ့အောက်ကိုဆင်းသက်လာနိုင်ခဲ့ပါတယ်။လေရင်အပိုင်စီးသူကိုလက်နက်ချဖို့ကွန်မန်ဒိုတပ်ဖွဲ့ဝင်တွေကအမိန့်ပေးချိန်မှာတနက်နဲ့ပြန်ပြီးပစ်ခတ်တာကြောင့်ကွန်မန်ဒိုဘက်ကအသေးပြစ်သက်ပြစ်ခတ်ဖမ်းဆီးခဲ့ကြောင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတဦးကပြောပါရယ်ဒါပေမဲ့လို့ဘယ်နေရာမှာပြစ်ခတ်မှုတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့အဲ့ဒီစစ်အရာရှိကပြောမသွားခဲ့ပါဘူးလေရင်အပိုင်စီးသူလို့တန်တရားဖြစ်ခံရသူတေဆုံးသွားပြီလို့တာဝန်ရှိသူတွေဘက်ကမကြေညာခင်ဒီလူဟာအကြမ်းဖက်သမားတဦးဖြစ်ပြီးသူဟာစုံစမ်းစစ်ဆေးဖို့ဖမ်းဆီးခံရဘူးတဲ့နောက်ကျောင်းရှိခဲ့သူတဦးဖြစ်တယ်လို့လည်းသတင်းဌာနတွေကအာဏာပိုင်တွေကအတည်ပြုပြောဆိုခဲ့ပါရယ်ရှင်
အိန္ဒိယနိုင်ငံမှာတော့အရေးအသွေးမကောင်းတဲ့အရက်ပုံးတောက်မိတာကြောင့်တည်ဆုံးသူအနည်းဆုံး140ရှိသွားပြီလို့အိန္ဒိယအရှေ့မြောက်ပိုင်းဒေသတာဝန်ရှိသူတွေကပြောပါတယ်။အရက်ပုံးတောက်ထားသူနောက်ထပ်လူပေါင်း200လောက်ကိုလည်းဆေးရုံတင်ထားရပြီးဒီထဲကတချို့စိုးရိမ်ရတဲ့အခြေအနေမှရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။လူနာတွေကအော့အန်နောက်မခံမရနိုင်အောင်ရှင်ပတ်အောင်နာနဲ့အသက်ရှူမရတဲ့အခြေအနေတွေနဲ့ဆေးရုံကိုရောက်လာကြတာလို့ဒေါက်တာရာတူဘိုရိုလီယိုက AFP သတင်းအေဂျင်စီကိုပြောပါတယ်ဒေတာရင်းကဆေးရုံတွေမှာလည်းအလုတ်များကုန်ပါတယ်အနီးနားဒေတာတွေနဲ့ဆေးချောင်းကဆရာဝန်တွေလည်းဒီကျန်းမာရေးပြဿနာကြီးကိုကင်တွယ်နိုင်ဖို့အပြည့်အလွှာဆောင်ရွက်နေကြရတယ်လို့ SMP နယ်ရဲ့ကျန်းမာရေးဝန်ကြီးဟီမန်တာဘီဆွာဆာမာက Riders သတင်းအေဂျင်စီကိုပြောပါတယ်အများအပြားကအမျိုးသမီးတွေဖြစ်ပြီးလက်ဖက်ဆိုင်တဲ့အလုတ်သမားတွေဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်ရဲတပ်ဖွဲ့ကဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုစတင်လိုက်ပြီးအများအပြားကိုလည်းဖမ်းဆီးထားပါတယ်အိန္ဒိယမှာဈေးသက်သာတဲ့တရားမဝင်အရက်တွေတောက်ပြီးတည်ဆုံးရတဲ့သူကနှစ်စဉ်ရာနဲ့ချီရှိနေတာပါပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းအိန္ဒိယနိုင်ငံမြောက်ပိုင်းဒေသတစ်ခုမှာအရေးအသွေးမကောင်းတဲ့အရက်ကိုတောက်မိတာကြောင့်လူပေါင်း100ကျော်တည်ဆုံးခဲ့ရပါတယ်ရှင်
အိန္ဒိယနိုင်ငံထဲကိုမှောက်ခိုးခိုးသွင်းလာတဲ့ရွှေချောင်းတွေမှာမူလရွှေထက်တဲ့နိုင်ငံရဲ့အမှတ်တံဆိပ်တွေကိုဖျက်ဆီးထားတာတွေ့ရတဲ့အတွက်ဘယ်နိုင်ငံကထွက်တဲ့ရွှေဆိုတာခြေရာကောက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အိန္ဒိယအကောက်ခွန်အရာရှိတွေကပြောပါတယ်။အိန္ဒိယနိုင်ငံရဲ့အဝင်မှာပေးရတဲ့အခွန်ကိုရှောင်ဖို့အတွက်အိန္ဒိယအရှေ့မြောက်ပိုင်းနဲ့အနောက်ဘင်္ဂလားနယ်စပ်မှာမြန်မာတွေကအမှတ်တံဆိပ်တွေကိုဖျက်ပေးတဲ့ရွှေချွတ်တဲ့လုပ်ငန်းတွေလုပ်နေကြတယ်လို့လည်းအိန္ဒိယအစိုးရပြည်ရင်းဝင်ငွေဆိုင်ရာစုံစမ်းစစ်ဆေးရေးအဖွဲ့ DRI ကတာဝန်ခံအရာရှိတွေကပြောပါတယ်တရားမဝင်ခိုးသွင်းနိုင်အောင်ရွှေချွတ်တဲ့လုပ်ငန်းတွေကိုနိုင်ငံအတိုင်းအတာနဲ့တားဆီးနိုင်ရေးအတွက်အသေးချာစုံစမ်းပေးဖို့ DRI အဖွဲ့ကကမ္ဘာ့ရွှေကောင်စီ WGC ကိုတိုင်တန်းထားတယ်လို့လည်း DRI အကြီးတန်းအရာရှိတဦးကအိန္ဒိယစီးပွားရေးစာဆောင်ကိုပြောပါတယ်အခုလိုအိန္ဒိယနိုင်ငံထဲရွှေမောင်ခိုးခိုးသွင်းမှုကိုနောက်ွယ်ကကြိုးကင်နေတဲ့နိုင်ငံတကာမောင်ခိုးဂိုင်းတစ်ခုရှိနေနိုင်တယ်လို့လည်း DRI အရာရှိကပြောပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်မှာမဏိပူနယ်တဲကကီလိုမီတာ400ကျော်နယ်နိမိတ်တလျှောက်အတားဆီးတိတ်မရှိပဲနယ်စပ်မိုးရေမျိုးကနေလွတ်လပ်စွာဝင်ထွက်နိုင်တဲ့အတွက်မောင်ခိုးဂိုင်းကဒီလန်းကိုရွှေမောင်ခိုးလုပ်ဖို့အသုံးချနိုင်တယ်လို့လည်းတန်တရားဖြစ်နေကြတာပါအခုဗန္နာယီနှစ်အတွင်းဖန်ဆင်းရမိခဲ့တဲ့မောင်ခိုးရွှေစုစုပေါင်းကတန်ချိန်3တန်ခွဲလောက်နဲ့ရွှေလက်ဝဲရတနာကရူပီငွေကလေး1000ကျော်ဘူးလောက်ရှိနိုင်တယ်လို့လည်းအရာရှိတွေကခန့်မှန်းကြပါတယ်။ဖမ်းမိရွှေအားလုံးရဲ့25ရာခိုင်နှုန်းဟာကလကတာ၊စင်လွန်ဂူရီ၊ဂူဝါဟာတီနဲ့အာတန်အပါအဝင်အရှိမြောက်ဒေတာတွေကဖြစ်ပါတယ်ရွှေချောင်းတွေကိုအိန္ဒိယနဲ့နယ်မြေချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်ဘူတန်နဲ့တရုတ်နိုင်ငံတွေကနေအိန္ဒိယထဲမှောက်ခိုးခိုးသွင်းမယ်လို့ယုံကြည်ကြပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကင်ပြည်ပခါတွေကြောင့်ကလေးငယ်928ယောက်အပါအဝင်အရသာ3800ထက်မနည်းသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရက်သားတွေအများဆုံးစံချိန်တင်တည်ဆုံးရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအခုအညီပေးရေးမစ်ရှင်အဖွဲ့အန်နမာကဒီကနေ့မှာအစင်ခန်းစာသည့်ထုတ်ပြန်ချက်အရတော့ အကြမ်းဖက်မှုတွေအရှိန်ဟုန်မြင့်လာနေတဲ့အတွက်ရက်သား 9,200 လောက်တညာရခဲ့ပြီး 2018 ခုနှစ်အတွင်းမှာအရက်သားထိခိုက်မှုက 900 ခန့်လုံးမြင့်တက်လာတာဖြစ်တယ်လို့ပြောပါတယ်ဒီလိုထိခိုက်သေဆုံးမှုတွေမြင့်တက်လာတာဟာ IS အစွန်းရောက်တွေနဲ့ဆက်ဆက်တဲ့အာဖဂန်နစ္စတန်ကအကြမ်းဖက်အဖွဲ့ ISKP အဖွဲ့ရဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေမြင့်တက်လာတာနဲ့အာဖဂန်အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေဘက်ကနေမြေရှင်းလင်းရေးအပါအဝင်လေကြောင်းကလုတ်တဲ့စစ်ဆင်ရေးတွေကြောင့်အခုလိုအရသာထိခိုက်မှုဟာတိတိတသားသားမြင့်တက်လာတာလို့အစင်ခန်းစားထဲမှာအပြစ်ဖို့ထားပါတယ်။2018ခုနှစ်အတွင်းကလေးတငယ်တေဆုံမှုစံချိန်တင်မြန်မာခဲ့တာကတော့တုံးလို့ဖွေရကောင်းတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောထားတာကိုဒီအစင်ခန်းစားထဲမှာဖော်ပြထားပါတယ်။အရသာတည်ဆုံမှုရဲ့အများစုဖြစ်တဲ့63ရာဂိုင်နှုန်းကတော့တာလီဘန်တွေ ISKP အဖွဲ့တွေနဲ့တခြားစစ်သွေးကြွတွေလိုအစိုးရကိုဆန့်ကျင်တဲ့အဖွဲ့တွေရဲ့လက်ချက်ဖြစ်ပြီးကျန်တဲ့39ရာဂိုင်နှုန်းကတော့အာဖဂန်တပ်တွေနဲ့အမေရိကန်ဥဆောင်တဲ့ပြည်ပတပ်တွေကြောင့်လို့ဖော်ပြထားပါတယ်ရှင
်တရင်းလာနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သိမ်းကြည့်ထိုင်တဲ့မန်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA season ကို internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီမြန်မာရေးရာဆွေးနွေးခန်းအစီအစဉ်နဲ့စတင်ကြပါတယ်အမေရိကန်လွှတ်တော်မှာကျင်းပခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမေကွန်းကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုမှာဒုက္ခသည်အရေးဆောင်ရွက်နေတဲ့ဇွန်ဘီတိုင်းရင်သားမုံဆန်းလည်းပါဝင်ပါတယ်။သူ့အတွေ့အကြုံတွေကိုဝါရှင်တန် DC ရဲ့ VOA ရုံးချုပ်မှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီ
။မုံဆန်းအခုလို VOA မြန်မာပိုင်းကိုလာပြီးတော့ဒီအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျွန်တော်ဖိတ်ခေါ်တဲ့အတွက်လည်းကျွန်တော်လည်းအယံကိုဂုဏ်ယူမိပါတယ
်ဟုတ်ကဲ့အဲ့တော့သမရထရန့်ရဲ့နိုင်ငံတော်အခြေပြမိကွန်းပေါ့နော်အင်္ဂါနေ့ညတုန်းကသူပြောခဲ့တဲ့မိကွန်းထဲမှာပေါ့နော်ကိုယ်တိုင်လည်းတက်ရောက်နားထောင်ခဲ့တဲ့ခါကျတော့အဲ့ဒီမှာဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့သူ့ဘက်ကနေပြီးတော့ဒီထူးထူးခြားခြားပြောသွားတာဒါမှမဟုတ်သူ့ရဲ့ဒီသမရထရန့်အနေနဲ့ပေါ့နော်သူဆက်ပြီးအုပ်ချုပ်မဲ့ကာလအတွင်းမှာဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးသူဘယ်လိုသဘောထားမလဲဆိုတာမျိုးတတိထားမိတာများရှိပါတယ်
ဒုက္ခတဲ့ရေလို့ तू อ่ะအတိတိကြကြတော့မပြောမသွားဘူးဒါပေမဲ့ तू อ่ะ immigrants လို့သုံးသွားတယ်အာသူတို့တွေကို legally အဖြစ်ဝင်လာရမယ်လို့တော့ပြောသွားတယ်အဲ့ဒါဆိုတော့ကျွန်တော်တကယ်လို့များကျွန်တော် तू ਨੇ တွေ့ဆုံပြီးတော့မေးခွန်းရှိမယ်ဆိုရင်တော့သမရရေပေါ့နော်ဒီ refugee တွေကတကယ်ကိုlegal ဖြစ်တယ်ပေါ့နော် 100% legal လို့ပြောသွားမယ်သူတို့တွေကတကယ် legal ဟုတ်တယ
်။အော်ဆိုလိုတာကဒီ American ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခသည်တွေအားလုံးကသူတို့ကတကယ်တရားဝင်
ဟုတ်တယ်။
တရားဝင်နိလန့်နဲ့ရောက်လာတယ်။ဒါပေမဲ့သမရထရန့်ကသူပြောတဲ့သဘောကဒီဒုက္ခသည်တွေကတရားမဝင်လာရောက်တဲ့သူတွေဆိုတဲ့ပုံစံမျိုးပြောသွားတယ်လို့
။အာ तू က तू main focus လို့တာက तू ကဒုက္ခသည်တွေမဟုတ်ဘဲနဲ့ तू border နယ်စပ်ကို तू ကတရားမဝင်ဘဲနဲ့ဖြတ်ကျော်ဝင်ရောက်လာတဲ့လူတွေကိုပဲtarget အဓိကဦးတည်ပြီးတော့ပြောသွားတာဟုတ်တယ်ဒီဒုက္ခတွေတွေကသူတို့ကနိုင်ငံခြားအမေရိကန်နိုင်ငံကိုမရောက်လာခင်ကတည်းကသူတို့က screen လောက်ထားပေးထားပြီးသားပေါ့နော်အဲဆိုတော့သူတို့တွေက legal ဖြစ်တယ
်ဟုတ်ကဲ့အခုဒီသမရဒီနိုင်ငံတော်အခြေပြမိကွန်ပြောတဲ့ပွဲမှာပေါ့နော်အဲ့မှာလေတွေ့ကျမတို့ဆိုလဲဒီဟိုတိုက်ရိုက်ထုတ်လွှင့်ချက်တရားနဲ့ကြီးနေရသမရပြောတာကိုအမတ်တီးကဒီထောက်ခံတာရှိတယ်မထောက်ခံတာရှိတယ်ဒီဒီမိုကရက်အထူးသဖြင့်လွှတ်တော်အမတ်အမျိုးသမီးတွေရောပေါ့လေအဲ့တော့ကိုရိုက်တက်အောင်နားထောင်တဲ့အခါမှာလေအဲ့ဒီလိုမြင်ကွင်းကိုကြည့်ရတဲ့အခါမှာဘလို့ခံစားမိလဲဘလို့တွေးမိလဲရှင်ဘာတွေတွေးမိလဲရှင
်တချို့တွေကသူတို့သမရရဲ့ပြောစကားကိုအသေးချာနားမထောင်ဘဲနဲ့အဲ့လို applause ပေါ့နော်လက်ခုပ်တီးမယ်မတက်ရမယ်အဲ့ဒါတွေလှုပ်ထင်းတယ်သူတို့တွေကတိတ်ပြီးတော့အာယုံစိုက်မဲ့ပုံမပေါ်
ဟုတ်ကဲ့ကိုယ်တိုင်ကဒီသမရထရန့်ပြောတဲ့အပေါ်မှာဘယ်လိုမြင်လဲသမရထရန့်ကကောင်းကောင်းပြောနိုင်ခဲ့လားသူတကယ်အချက်တွေပါဝင်ခဲ့လားကိုလိုချင်တဲ့ကိုနားထောင်ချင်တဲ့အချက်တွေပြောသွားနိုင်ခဲ့လားပေါ့နော်ဘယ်လိုမြင်လဲရှင
်ကျွန်တော်မျောလင်းတလောက်တော့ကျွန်တော် positive လို့မထင်ဘူး तू တိတ်ပြီးတော့အကောင်းဘက် မပြောဘူးပေါ့နော်ကျွန်တော်မျောလင့်ထားတာအများကြီးအကောင်းဖြစ်ဖြစ်အဆိုးဖြစ်ဖြစ်ဒါပေမဲ့ तू ကနျူထရယ်ဖြစ်ပြောသွားတယ
်ဟုတ်ကဲ့အဲ့တော့အခုမုံဆန်ကအခုဒီနိုင်ငံတော်အခြေပြမိကွန်းသမရဒီပြောကြတဲ့မိကွန်းကိုတက်ရောက်ဖို့ပေါ့လေဒီနျူမက္ကဆီကိုရဲ့အောက်လွတ်တော်အမတ်ဘန်ရေးလူဟန်ရဲ့ဧည့်သည်တော်ဖြစ်ဘာကြောင့်ဖိတ်ကြားခံရတာပါလဲရှင့
်ကျွန်တော်အထင်ပေါ့နော်तू ကအဲ့လိုလွတ်တော်အမတ်တရားသူတို့ခေါ်ခြင်းနဲ့ဧည့်သည်တွေခေါ်ခွင့်ရှိတယ်ဘယ်နှယောက်လဲတော့မသိဘူး तू ကတော့ तू ကျွန်တော်ကတော့သူ့ရဲ့တူတဲတော်ဧည့်သည်တော်ပေါ့နော်အဲ तू ကျွန်တော်ကိုရွေးချယ်တဲ့အကြောင်းရင်းကတော့ကျွန်တော်အထင်ကျွန်တော်အခုလက်ရှိလုံနေတဲ့အလုံးနဲ့ပတ်သက်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ကအရင်တုန်းက refugee ဒုက္ခတဲ့အဖြစ်နဲ့ဒီအမေရိကကိုရောက်လာတယ်အခုကကျွန်တော်ဒီအဒီဒုက္ခတဲ့ကိုလူတွေဒုက္ခတဲ့တွေကိုကျွန်တော်ကိုယ်တိုင်ကပြန်ပြီးတော့အကူအညီပေးနေတဲ့အဖွဲ့အစည်းနဲ့ကျွန်တော်အလုံးလုံးနေတဲ့အတွက်အဲ့ဒါကြောင့်ကျွန်တော်ကိုရွေးတာထင်တယ
်ဟုတ်ကဲ့အဲ့တော့ तू ကလက်ရှိဒီအောက်လွတ်တော်အမတ်ဘန်ရေးလူဟန်ကသူကအဓိကသူဒီဒုက္ခတွေအရေးကိုပို့ပြီးဆောင်ရွက်မဲ့သဘောလားဒီမြမအရေးကိုသူပို့ပြီးတော့ဆောင်ရွက်လာနိုင်မဲ့အနေအထားရောရှိတာရှင
်ကျွန်တော်ပြောသူနဲ့စကားအများကြီးတော့ပြောဖြစ်တယ်အထူးသဖြင့် तू ကကျွန်တော်ရဲ့ကိုရေးရာဇဝင်တွေကိုနည်းနည်းလေးမေးတယ်ပေါ့နော်ပြီးတော့ကျွန်တော်နိုင်ငံကျွန်တော်မြန်မာနိုင်ငံဟိုလဲလာလဲဖို့လဲကျွန်တော်တိုက်တွန်းတယ်ဒါမှမဟုတ်ကျွန်တော်တို့လူသူကိုယ်တိုင်မလာနိုင်ရင်လဲကျွန်တော်တို့မြန်မာပြည်ရဲ့အစိုးရအဖွဲ့ဝင်တွေအရာရှိတွေတယောက်ယောက်ဒါမှမဟုတ်သူဖိတ်ကြားနိုင်တဲ့လောက်ဖိတ်ပြီးတော့အချင်းချင်းမိတ်ဆွေနှီးနှောဖလှယ်ပြီးတော့ဘောနော်အဲ့လိုဖိတ်ကြားဖို့လဲကျွန်တော်သူ့တိုက်သွန်းတယ
်ဟုတ်ကဲ့အဲ့တော့ဒီမုံဆန်ဒုက္ခတဲ့ဖြစ်အမေရိကန်ပြည်ထောင်စုကိုဘယ်ချိန်ကရောက်လာတယ်လဲရှင
်ကျွန်တော်2017ကရောက်လာတာမလေးရှားအနေနဲ့ရောက်လာတာ
အဲ့တော့ဒီလိုဒုက္ခသည်ဖြစ်လာတဲ့နေရာမှာရောအခက်အခဲတွေရှိခဲ့လားအမေရိကန်မှာအခြေချဖို့အတွက
်ဟုတ်တယ်အခက်အခဲဆိုတော့အများကြီးရှိတာပေါ့နော်ရောက်ရောက်ချင်းကိုကဘာမှမသိငွေပတ်စံလည်းမရှိဘူးအသိပညာအသက်ပညာလည်းမရှိဘူးအသိမိတ်ဆွေအပေါင်းအသင်းလည်းမရှိဘူးအဖက်ဖက်မှာအားနေနေတယ်ဒါပေမဲ့ကျွန်တော်ကကိုစိတ်အားမြင့်တင်ပြီးတော့စူးစမ်းပြီးတော့အလုပ်လုပ်တာကျွန်တော်ဆဆရောက်တော့ကတော့ကားမပြောနဲ့စပိန်တော့မဝယ်နိုင်ဘူးအလုပ်ကတော့ကိုရတဲ့အလုပ်ကိုပဲသွားလုပ်ရတယ်ပြီးတော့ကျွန်တော်ဆဆရောက်တဲ့နေရာကိုလိုရာဒိုစပရင်ကိုလိုရာဒိုမှာအဲ့မှာနှင်းနေတော်တော်ကြတယ်လိုက်ကားကလည်းတိတ်မကောင်းအဆင်မပြေဘူးပေါ့နော်တနေ့မှမနေ့6နာရီနဲ့ညနေ6နာရီလောက်ထိပဲရှိတယ်လိုက်ကားအဲ့ဒါဆိုတော့ကိုစပိန်အာကိုရတယ်ကားမဝင်နိုင်ခင်မှာပေါ့အဲ့လောက်ထိကိုကျွန်တော်စူးစမ်းထားခဲ့
ဟုတ်ကဲ့အဲ့တော့အခုလို့ဒီဒုက္ခတွေကိုယ်တိုင်ဒုက္ခတွေဖြစ်ရောက်လာပြီးတော့ဒီဒုက္ခတွေခုပြန်ပြီးကုညီနိုင်မှုအစ်စ်ပေါ့နော်အဲပြန်ကုညီတဲ့နေရာမှာလဲကိုကတာဝန်ကြီးကြီးယူပြီးတော့အခုဆိုရင်နော် case manager မှာ lead case manager ဖြစ်လှုပ်ဆောင်ရတဲ့အခြေအနေထိရောက်လာတယ်ပေါ့လေအဲ့တော့တစ်ဖက်မှာရောဒီပညာရေးလေ့လာတဲ့အပိုင်းရောနောက်ပြီးတော့ဒီလိုအလုပ်မှာရောဒီအဲ့လိုအစင်ရောက်လာတဲ့အနေအထားပေါ့လေအဲ့ဒါကိုဘယ်လိုစူးစမ်းဖြတ်တန်းခဲ့လဲရှင
်ကျွန်တော်ဟုတ်တယ်ကျွန်တော်တခြားလူတွေကလည်းကျွန်တော်များတော့အဖြစ်ကျွန်တော်ကိုမေးကြတယ်ဘယ်လိုလုပ်ပြီးတော့ဘသူကြောင့်ဒီအလုပ်ကိုရတာလဲပေါ့နော်ကျွန်တော်ဆဆရောက်တော့ကျွန်တော်ကိုအကူအညီပေးတဲ့ဒီ Resettlement Agency Lutheran Family Services Rocky Mountains Colorado Spring Colorado မှာအဲ့မှာကျွန်တော်ကိုစတင်ပြီးတော့ကျွန်တော်ရဲ့ Resettlement Agency ပေါ့နော်ပြီးတော့သူတို့တွေကဒီရုံးစ်ဖွင့်မယ်ဆိုတော့ကျွန်တော်ကိုသူတို့ကအရင်တော့ကျွန်တော်ကိုလှိမ့်လာထားတယ်ကျွန်တော်ရုံးကလူတွေကိုလည်းတော့ပြီးတော့အကူအညီ volunteer တော့လုပ်ပေးတယ်အဆောက်အုံတွေအိမ်သစ်ပြောင်းလာပြောင်းမဲ့လူတို့ဘာလို့ရှိရင်ကျွန်တော်သူတို့တွေကို furniture ဒီပရိဘောဂါတို့လိုအပ်သမျှတွေကိုကျွန်တော်တော့ကူညီတယ်အဲပြီးတော့ကျွန်တော်အလုပ်ရတဲ့အချိန်မှာလည်းကားမရှိစပိန်မရှိဆိုတော့ကျွန်တော်အဲ့ဒါတွေကိုအကြောင်းပြချက်မပေးမငင်းညူပဲနဲ့ကျွန်တော်ရောက်အောင်လုပ်တယ်ရောက်အောင်လုပ်တယ်ရောက်အောင်သွားတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်ကို credit ပေးတယ်ပေါ့နော်အဲ့ဒီရုံးတစ်ဖွင့်မဲ့အချိန်ကြတော့သူတို့ကကျွန်တော်ကိုဆက်သွဲတယ်ဒီလိုရှိတယ်ငါငါနဲ့လိုက်မလားဆိုတော့ကျွန်တော်ကလည်းလိုက်မယ်စွန့်စားလိုက်တာကျွန်တော်တို့ National Agency ကနေပို့ပေးတဲ့လူမှန်တမျှကိုကျွန်တော်တို့လက်ခံတယ်ကျွန်တော်ကိုယ်တိုင်က assurance ကိုကျွန်တော်ကိုယ်တိုင်လုပ်ထားတာဆိုတော့ကျွန်တော်ဘယ် case ကိုမှကျွန်တော်ပြန်ပို့တဲ့ recent ဘောနော်ပြန်မပို့ဘူးကျွန်တော်ဟာလာသမျှအကုန်လက်ခံတယ်
အဲ့တော့အခုလက်ရှိသမ္မတ Trump အဆိုရလက်ထက်မှာဒီဒုက္ခသည်တွေပြန်လည်နေရာချထားပြီးပေါ့နော်ဒုက္ခသည်တွေအခြေချနေထိုင်ရတဲ့အခြေအနေဒီအဆိုရလက်ထက်မှာဘယ်လိုရှိလဲရှင
် तू ဒီလို तू ရုံးဝင်တက်ခတဲ့ရဆိုရင် तू ကဒီအရင်တော့အရင်သမ္မတလက်ထက်က तू တို့က6000လောက်အထိယူမယ်လို့ခေါ်ယူမယ်လို့ပြောထားတဲ့ဟာကို तू က5000အထိ4-3 ခွဲအထိရှော့ချရှော့ချပြီးတော့အခုကဒီနှစ်ဆိုရင်3000အထိပဲယူမယ်ပေါ့နော်အဲ့လိုရှော့ချခြင်းအားဖြင့်တစ်ဖက်မှာဒီနိုင်ငံအတွင်းမှာသူဒီလှစာတို့ funding တို့ရှော့ချတဲ့အတွက်အဖက်ဖက်ကနေနှေးကွဲတယ်ဒီအမေရိကန်နိုင်ငံကိုရောက်ပြီးသားလူတွေအတွက်လည်းနှေးကွဲတယ်ပြီးတော့မလာသေးတဲ့လူတွေနိုင်ငံခြားမှာinterview ဖို့ဝင်ဖို့စောင့်နေတဲ့လူတွေအတွက်လဲ service ကတော်တော်လေးကိုနောက်ကျသွားတယ်ဘာဖြစ်လို့လဲဆိုတော့ funding ငွေကြေးအထောက်ပံ့နေသွားလို
့ဟုတ်ကဲ့အဲ့တော့အခုဒီကိုရိုင်းလဲဒီ Washington DC ကိုရောက်လာတဲ့ချိန်မှာပေါ့နော်တခြားလွှတ်တော်အမတ်တွေနဲ့လဲတွေ့ရတယ်အဲ့ခါမှာဒီလွှတ်တော်အမတ်တွေကိုဘာတွေတင်ပြနိုင်ကြလဲရှင
်ကျွန်တော်အထူးသဖြင့်တော့သူတို့မေးတာတွေရောအကုန်လုံးပြောပြတယ်ပြီးတော့ကျွန်တော်ရဲ့ကိုရီးအချင်းကိုလဲသူတို့တွေကိုပြောပြတယ်ပြီးတော့ကျွန်တော်တို့နိုင်ငံကဘယ်လိုဖြစ်တယ်ကျွန်တော်တို့နိုင်ငံတချို့တွေကလည်းရခိုင်အရေးကိုမေးတယ်တချို့တွေကလည်းကချင်ပြည်နယ်အရေးကိုမေးတယ်ဘယ်ကချင်ပြည်နယ်မှာရခိုင်ပြည်နယ်မှာကျွန်တော်တို့ကျွန်တော်ရဲ့ state ဖြစ်တဲ့ချင်းပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်လည်းလူအချို့တော်တော်များများဒုက္ခရောက်နေပါတယ်လို့ကျွန်တော်တို့နိုင်ငံကတို့တက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အများကြီးအထောက်ပံ့လို့သေးတယ်လို့ကျွန်တော်ပြောထားတယ်သူတို့လည်းအ
ဲ့တော့စစမုံဆန်ပြောတဲ့ကိုရေးရာဇဝင်ပေါ့လေကိုဒီချင်းပြည်နယ်ကနေဇုံမီတိုင်းသားတဦးအနေနဲ့အခုအမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်အခြေချပြီးတော့ဒီလိုရုန်းကန်လှုပ်ရှားခဲ့ရတာပေါ့လေအဲ့တော့အဲ့ဒီဟာလေးပြောပြပါအောင်ဒီချင်းပြည်နယ်ကနေဘယ်လိုလုပ်မလေးရှားနိုင်ငံမှာရောက်လာပြီးတော့ဒီဖက်တန်းလာတဲ့အတွေ့အကြုံပေါ့နော
်ကျွန်တော်ဒီကိုရဲ့ဘာသာရေးအမြင်လူမျိုးရေးအမြင်အရာတွေကြွေးပြမှုကြောင်းပေါ့နော်ပြီးတော့ကျွန်တော်တို့ဒီလက်ရှိဘဝနဲ့ပို့ပြီးတော့ကောင်းတဲ့ဘဝကိုလိုချင်လို့ကျွန်တော်ရည်ကြည်ရမျက်နှာရောရှာတာပေါ့
ဟုတ်ကဲ့အဲ့တော့အခုဒီမုံဆန်ကအခုဒီအမေရိကန်ပြည်ထောင်စုမှာရောက်လာတဲ့ချိန်ဒီရွေးကောက်ပွဲကာလတွေလည်းဖြတ်တန်းရတော့အခုဒီဟုတ်ထူးထူးခြားပေါ့နော်ကိုမဲပေးခဲ့ရတဲ့မဲပေးခွင့်ရောရပြီလားရှင
်ဟုတ်ကဲ့ကျွန်တော်ကျွန်တော်ရဲ့ဘဝမှာပေါ့နော်ဒါပထမအဦးဆုံးကျွန်တော်မဲပေးရခြင်းပဲဖြစ်တယ်ကျွန်တော်မြန်မာပြည်မှာနေတော့ကျွန်တော်တခါမှမဲမပေးလိုက်ရဘူးဆိုတော့ကျွန်တော်ဘဝမှာပထမအဦးဆုံးအချိန်မဲပေးတာလွန်ခဲ့တဲ့နိုဝင်ဘာလမှာ
ဟုတ်ကဲ့အဲ့တော့ဒီမဲအဲ့လိုမျိုးထည့်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင
်တော်တော်လေးကိုခံစားမှုအပြည့်အဝရှိတယ်ဘာဖြစ်လို့လဲဆိုတော့ကိုရဲ့မဲစာရွက်တရွက်မဟုတ်ပဲねဒီလူတွေကိုရွေးကောက်ခြင်းအပြင်ကျွန်တော်တို့တွေရဲ့အနာဂတ်တွေအများကြီးတော့ပြောင်းလဲလာမယ်လို့တော့ချက်ချင်းတော့ပြောလို့တော့မရဘူးဒါပေမဲ့တဖြည်းဖြည်းချင်းကိုအနေချင်းအပြောင်းလဲလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပြီးတော့ဒီလူတွေကိုမဲထဲတာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မုံဆန်အခုလို့လာပြီးတော့အင်တာဗျူးပေးတဲ့အတွက
်ကျွန်တော်လည်းအရန်ကိုဂုဏ်ယူမိပါတယ
်ဘိုင်းညနိုင်ဆွေးနွေးတင်ဆက်တဲ့မြမရေးရာဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာမကြာခင်နောက်ပိုင်းမှာတော့မြမပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြအစီအစဉ်တွေကိုတင်ဆက်မှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တိုင်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 40 48အပြင်လိုင်းလံမီတာ190ကပါဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စာရာတွေကိုနားဆင်သွားရဖို့ရှိပါတယ်ခင်ဗျာ။အဲ့ဒီတဲကမှအခုအရင်ဆုံးမရေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးနေကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ VOA Facebook Messenger ကနေပြီးတော့မိတ်ဆက်စာဒိုလေးတွေရေးလာတဲ့သောရရှင်တွေကိုပြန်ကြားပေးခြင်းပါတယ်။သောရရှင် Hello ဆိုတဲ့သောရရှင်ဖြစ်ပါတယ်။ VOA ရုပ်သံလိုင်းမိသားစုနှစ်တကစာပြီးတော့ကျမ်းမာကြပါစေ။ဘေးအန်ကင်းကွာပြီးတော့ပြည်သူအကျိုးပြုရုပ်သံလိုင်းနှစ်ပေါင်းများစွာတည်တံ့နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပါတယ်တဲ့ဟုတ်ကဲ့ပါအမတမကျက်တည်ရှိတဲ့နှုတ်ခွန်းဆက်စကားလေးဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဦးအောင်တန်းချစ်ဆိုတဲ့သောရရှင်ကတော့ငယ်ငယ်လေးတည်းကစိတ်ဝင်တစားနားထောင်ခဲ့ရတဲ့ VOA ရေကျေးဇူးအထူးတင်ပါတယ်ဆိုပြီးတော့ Messenger ကနေစာရေးမိတ်ဆက်လာပါတယ်ရှင်ဟုတ်ကဲ့ပါအခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်မင်းချစ်သူဆိုတဲ့သောရရှင်ကလည်း VOA ရဲ့စလုံးအရှည်သိခြင်းလို့ကျေးဇူးပြုပြီးတော့ဖြေချပေးပါWhat is VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ VOA ရဲ့အင်္ဂလိပ်လိုအရှေ့ကောက်ပြောရမယ်ဆိုတော့ Voice of America မြန်မာလိုအဓိပ္ပာယ်ကတော့ American အသံဖြစ်ပါတယ်ဒီ VOA American အသံရဲ့အသံလွှင့်ဌာနမှာဘာသာစကားပေါင်းမျိုးစုံနဲ့ကမ္ဘာတစ်လွှားကိုအသံထုတ်လွှင့်ပေးနေတာမှာမြန်မာဌာနကတခုအပါဝင်ဖြစ်ပါတယ်เนาะဒါကြောင့်မို့ကျွန်တော်တို့ကအမြဲတမ်း VOA American အသံကနေပြီးတော့သတင်းတွေကိုတင်ဆက်ပေးနေပါတယ်ဆိုပြီးတော့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာပြောတာဖြစ်ပါတယ်ကချင်ပြည်နယ်မိုးညင်းမြို့မစီအလဲပေါက်ကသောရရှင်မက်ညိုညိုဆန်းကတော့ပြက်ကလေးပို့ပေးလို့ကျေးဇူးတင်ပါတယ်ရှင်နဲ့နက်နက်တိုင်းရေဒီယိုနားထောင်ရကြိုးနှက်ပါတယ်မိုးလင်းနာနဲ့ရေဒီယိုဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်လာတာနှစ်ပေါင်း30ရှိပါပြီတဲ့ဟုတ်ကဲ့အခုလိုမျိုး VOE ကိုအမြဲတမ်းအားပေးနေတဲ့သောရရှင်နေစီကိုကျမတို့ပြက်ကလေးတွေအရောက်ပို့ပေးနိုင်တဲ့အတွက်လဲကျမတို့ဘက်ကအထူးဝမ်းသာပါတယ်နော်နောက်ထပ်သောရရှင်တစ်ယောက်ကတော့ဒီသောရရှင်ကလည်းပြက်ကလေးရပါတယ်ဆိုပြီးတော့စာရေးလာတာပါသောရရှင်ကြောင်မင်းဆိုဖြစ်ပါတယ်ရှင်သူကကျမတို့ကို Messenger ကနေပြန်စာရေးပို့လာတာဖြစ်ပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာရေးထားတဲ့အတိုင်းဆိုတော့သူကမော်လမြိုင်မှာနေထိုင်တဲ့ပရိသတ်ဖြစ်ပါတယ်ကျမဘာလို့ဒါကိုပြောနေရလဲဆိုတော့သူကသူ့စီကို VOE ကပေးပို့တဲ့ပြက်ကလေးလက်ခံရရှိပါတယ်ဒစိကောင်းဘိုးတော့ပေးလိုက်ရပါတယ်ဆိုတော့စာရေးလာလို့ပ
ါပြက်ကလေးလေးလက်ဆောင်ပို့ပြီးလို့ကျေးဇူးတင်ပါတယ်ဒီနေ့ပဲကျွန်တော်ရုံသွားနေတဲ့အချိန်မှာစာတိုက်ကလာပို့သွားတာပါကျွန်တော်အမျိုးသမီးကစာပို့သမားကိုပတ်စံပေးဖို့လိုသေးလားလို့မေးတော့တစိကောင်းမှု900ပဲပေးပါဆိုပြီးတောင်းသွားပါတယ်။စာအိမ်မှာတော့တစိကောင်းလဲကတ်ထားတာမတွေ့ပါဘူး။ထားပါတော့ VOA ရဲ့ရှူကင်းလှလာနဲ့ပြက်ကြိန်လေးရလို့ကျေနပ်ရပါတယ်။ VOA ဝိုင်းတော်သားအားလုံးကျန်းမာပါစေဗျာ
။ဟုတ်ကဲ့ကိုကျော်မင်းဆိုတစိကောင်းမှုပေးလိုက်ရတယ်ဆိုလို့ကျွန်မနားလေတလို့ဆိုရင်တော့ကျွန်တော်တို့ VOA ကနေပြီးတော့ဟိုဒီသောရရှင်နေစီကိုလက်ဆောင်ဖြစ်ပို့ပေးတဲ့အခါမှာဈေးငင်းအပီစီအနေနဲ့အကုန်ချခံပြီးပို့ပေးတာဖြစ်ပါတယ်။ဒါကိုသောရရှင်နေပို့ရှင်းသွားအောင်ကျွန်မလည်းဒီနည်းနည်းပို့ပြီးရှင်းခြင်းလို့ကျွန်တော်တို့ VOA ရန်ကုန်ရုံးကကိုစီသူကိုမေးကြည့်ပါမယ်။ကိုစီသူကကျွန်တော်တို့ရန်ကုန်က VOA ရုံးတာဝန်ခံမှာအဲ့တော့ကိုစီသူနဲ့ဒီရန်ကုန်က VOA အဖွဲ့သားတွေကဒီကျွန်တော်တို့ American ပို့လိုက်တဲ့ပြက်ကလေးတွေကိုသောရရှင်နေစီကိုရအောင်လို့သူတို့ပဲတေချာအရောက်ပို့ပေးတာပေါ့လေ။ဟိုစားရိုက်ကိုပို့တာဒီနာမည်အကုန်လုံးထိုးပြီးတော့သောရရှင်နေရဲ့နာမည်လေးကိုကတ်ဒီတော့တကယ်တမ်းပြက်ကလေးတို့ရအောင်လုပ်တာပေးတာဒီရန်ကုန်ကအဖွဲ့သားတွေအားလုံးပဲပေါ့နော်ဆိုတော့ကိုစီရေအခုကျွန်တော်တို့စီကိုသောရရှင်တယောက်က Messenger ကစာရေးလာလို့ကိုစီတော့တွေ့လားမသိဘူးဒီသူပြက်ကလေးရတာကျေးဇူးတင်ပါတယ်ပေါ့နော်ဒါပေမဲ့ဟို VOE ကဒစိကောင်းမကတ်လိုက်တဲ့အတွက်ကြောင့်မလို့သူဒီဒစိကောင်းဘုံ900ပေးလိုက်ရတယ်ပေါ့လေဆိုတော့ကျွန်မလည်းဒီမှာနည်းနည်းဟိုစိတ်ထဲမှာတမျိုးဖြစ်သွားတာကျွန်တော်တို့ကဒီ VOE ကနေပြီးတော့နှစ်တိုင်းပြက်ကလေးတွေပို့ပေးတဲ့အခါ ါမှာဟိုဇီးရိတ်အဆအဆုံလေးတော်ရရှင်နေစီအရောက်လက်ဆောင်ပို့ပေးတာလေသူတို့အနေနဲ့ဘာအကြောင်းနဲ့မှရွေးယူဖို့မလိုဘူးဆိုတော့ကိုစီဘယ်လိုများဖြစ်တယ်ထင်လဲဟိုတစိတ်ကောင်းဟာဟိုဘယ်လိုဖြစ်နိုင်လဲဟိုဒီအမေရိကန်ကနေပြီးတော့တော်ရရှင်တွေကိုပို့ပေးရဲဆိုရင်တခါလေသူတို့ကအပေါ်ကနေတုံးထုပေးလိုက်ပြီးတော့တစိတ်ကောင်းထဲစရာမလိုတော့ဘူးလေအဲ့ဒီတစိတ်ကောင်းဖို့ကျွန်တော်တို့တခါလေစားလိုက်ကိုတိုက်ရိုက်ပေးလိုက်ရုံပဲဆိုတော့ဟိုဘာဖြစ်လို့များဒီတော်ရရှင်ကတစိတ်ကောင်းဖို့ပေးရတာလဲမသိဘူး
ဒါကဒီလိုဖြစ်နိုင်တယ်ကြာကျွန်တော်တို့ကဒီရန်ကုန်ရုံးရှိတဲ့စမ်းကြောင်းမြို့နေရာနဲ့ပြီးတော့ကျွန်တော်တို့စမ်းကြောင်းစားလိုက်ကနေပြီးတော့ဒီတော်ရရှင်ကြီးအားလုံးစီကိုလိပ်စာတွေတစ်ခုချင်းစီအလိုက်ကျွန်တော်တို့ကြာတဲ့အခွန်တစ်စိတ်ကောင်းတံပိုးကိုအားလုံးပိတ်ချပြီးတော့ကျွန်တော်တို့ပို့ပါတယ်ဗျ။အဲဒီကနေပြီးတော့သူကရန်ကုန်စားလက်ကြီးကိုတစ်ဆင့်ရောက်ပြီးတော့အဲဒီကနေသူတချို့ဒီတုံးထုတန်ထုနောက်တစ်စိတ်ကောင်းကတ်တင်တာကိုကတ်ပြီးတော့ဒီအနေနဲ့ရဲကရှိတဲ့တော်ရရှင်ရဲ့လိပ်စာတစ်ခုချင်းစီကိုစားလိုက်ကနေတာဝန်ခံပြီးပို့ပါတယ်ဗျ။အဲ့တော့ကျွန်တော်စိတ်ထင်တော့ဒီတစိတ်ကောင်းတုံးထုရဲ့ခါရီကတက်တနာမရှိပေမဲ့ဒီတစိတ်ကောင်းစာရွက်ကတ်ထားတာတွေကတော့အကြောင်းမျိုးကြောင့်တည်ရင်ပို့ရင်းနဲ့ကွာသွားတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဗ
ျ။
ဒီကြတာကတော့ကျွန်တော်တို့ဒီတာဝန်ခံပြီးတော့ပို့ရတဲ့စမ်းကြောင်းစားလိုက်ကနေပို့တာပို့တဲ့ချိန်မှာတော်တော်ရှင်တယောက်ချင်းစီအလိုက်လိပ်စာတစ်ခုချင်းစီလိုက်ကိုကျွန်တော်တို့တစိတ်ကောင်းခေါ်ကြတဲ့နာအားလုံးပြီးဆောင်ပြီးသားပါခင်ဗျာ
။မေးတာနာကြွ။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်တော့ရှင်းသွားပါပြီဟိုတော်ရရှင်နေတွေအနေနဲ့ဟိုအကေရွေးဟိုသူတို့ဒစိကောင်းမကတ်ဖ ೇನೆ အပေါ်ကနေတုံးထူးလိုက်တာကိုပဲမတိလိုက်တာလားဟိုမတိလို့ဒစိကောင်းမကတ်ထားလို့ဒီတော်ရရှင်ပေါ့နော်မော်လမြိုင်ကတော်ရရှင်ပြောလာတာလားဒါမှမဟုတ်လဲခုနကိုစီသူပြောသလိုပဲဒစိကောင်းကွာသွားတာလားပေါ့ဒါမဲ့လေဟိုနှစ်မျိုးစလုံးဟိုတုံးထူးတယ်ပဲဖြစ်ဖြစ်ဒစိကောင်းကွာသွားတယ်ပဲဖြစ်ဖြစ်ကျမတို့ VOA ကနေပြီးတော့တော်ရရှင်နေအတွက်လက်ဆောင်ပေးတဲ့ဒီပြက်ကတိကြီးမှာဒစိကောင်းဖို့အကုန်ပေးချေပြီးသားဖြစ်ပါရဲ့ဟိုတစိကောင်းခွန်ပေါ့နော်ပို့ဆောင်ကပေးချေပြီးသားဖြစ်ပါရဲ့အဲကြောင့်မလို့ဘယ်တော်ရရှင်မှာဟိုဒီပတ်စံ900လို့မျိုးပေးစရာမလိုပါဘူးတပြားမှပေးစရာမလိုဘူးဆိုတာကိုသိပေးချင်တာပါတေချာအောင်လို့လည်းကျွန်မကိုစီသူကိုတေချာဖုန်းဆက်ပြီးတော့ဟိုနည်းနည်းလေးဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်နေလည်းရှင်းသွားအောင်လို့ရှင်းပြခိုင်းတာပါကျေးဇူးပါကိုစီရေတော်ရရှင်နေကတော့ဒီပြက်ကတိနေရလို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုပြီးတော့စာရီလာနေကြရလေဟိုရန်ကုန်ကအဖွဲသားတွေကိုလည်းအထူးကျေးဇူးတင်ပါတယ်ဟု
တ်ကဲ့ပါခင်ဗျာဟုတ်ကဲ့
တင်ဆက်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်တွေရဲ့စာရီကိုလည်းဖော်ပြပေးစီမားတယ်။ကျွန်တော်တို့ VOE ကနေပြီးတော့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးနေတာတော်ရရှင်တွေလည်းအတော်လေးသဘောကျပြီးတော့ပါဝင်ဆွေးနွေးကြပါရယ်နော်။ပြီးခဲ့တော့ကျွန်တော်တို့အင်္ဂါနေ့တုန်းကတင်ဆက်ပေးသွားတဲ့ February 19ရက်နေ့ပါ19ရက်နေ့မှာတင်ဆက်ပေးသွားတယ်။ဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတိကဝတ်နဲ့ရွေးကောက်ပွဲအနိုင်ရခဲ့တယ်လို့လက်ရှိမှာဖွဲ့စည်းပုံပြင်ဆင်ရေးခြေလှမ်းလွတ်တော်မှာစတင်လှမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒီမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တခြားပါတီတွေပါပူရဲကော်မတီဖွဲ့စည်းလိုက်ပြီးမြဲဒါကလှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့အတိုက်ခံကြမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီမှာပြီးတော့တက်မတော်ကိုယ်စားလှယ်တွေကကန့်ကွက်တာပါ။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးပူရဲကော်မတီဘလောက်အလုပ်ဖြစ်မလဲဘလို့မျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီမှာထုံးစံအတိုင်းပဲလေလိုင်းပေါ်မှာကိုယ်တိုင်မပါဝင်နိုင်လို့အီးမေးလ်ကနေပြီးတော့သူတို့ရဲ့အမြင်တွေကိုဝင်ပြီးတော့ရေးဆွေးနွေးလာတဲ့တော်ရရှင်တွေရဲ့စာရင်ကျွန်တော်တို့ရပါတယ်ပြီးခဲ့တဲ့ဘက်တုန်းကတော့အချိန်မရလို့ဒီစာတွေကိုလုံးဝမဖော်ပြလိုက်ရပါဘူးဒီထဲမှာကျွန်မနည်းနည်းဟိုရသလောက်အချိန်ရသလောက်သူတို့ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်နော်တော်ရရှင်ပြင်မနာဖိုးကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတာပါသူ့အမြင်ကဒီလိုပါရှင
်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ကလွယ်မရောင်နဲ့ခက်လာပါတယ်NLD မှအလွန်ပြော့ပြောင်းညင်သာသောနီလန်းကိုရွေးချယ်ထားပြီးသည့်အတွက်လွှတ်တော်အတွင်းမှညင်ညင်သာသာပြောင်းလဲနိုင်ရန်တဆင့်သွားနေသည်ဟုယူဆပါသည်တပ်မတော်ကိုလည်းစီယုံတိမ်သွင်းရင်ပြည်သူနှင့်တသားတည်းကြအောင်စီယုံရသည်မှာလည်းခက်ခဲခဲခဲရှိနေပါသည်အကယ်၍၎င်းနီလန်းမရနိုင်တော့ဘူးဆိုရင်ဖြင့်ပြည်သူအား People Power နှင့်အစွမ်းကုန်ပြုပြင်နိုင်ရန်သို့မဟုတ်အသည့်ရေးဆွဲရန်စူးစမ်းရမည်ဟုအကြံပြုပါရစေ
။သူကတော့ပြည်သူအားနဲ့အစွမ်းကုန်ပြုပြင်နိုင်ဖို့စူးစမ်းပါရစေလို့အကြံပြုချင်ပါတယ်တဲ့။နောက်ထပ်သောရရှင်ကတော့ကြော်ရှင်ဖြစ်ပါတယ်။သူကတော့2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရဘူးသူပါတဲ့
။2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရတာပြန်ပြီးမြောင်မိပါသေးတယ်။သူခင်းနဲ့တော့သူတွင်ကျဲခဲ့တာပေါ့။ဘာမှမပြောလို့တော့ပါ။ဖွဲ့စည်းပုံကိုပြင်လို့ရတယ်။ဥပဒေတိုင်းသာဖြစ်ရမယ်။တခါပြင်ဆင်ရေးပေါင်းစည်းကော်မရှင်ဖွဲ့မယ်စသဖြင့်ပြောဆိုဆွေးနွေးနေကြတဲ့အချိန်ပေါ့ဘလို့ပဲပြင်ပြင်တမတော်သားလွတ်တော်ကိုယ်စားလှယ်တွေမပါသေးရအောင်မယ်မထင်သေးပါဘူးသူတို့ဆန္ဒရောက်တကယ်ပြင်ကျင်တဲ့နေ့ချမှသာပြင်လို့ရမှာပါအခုဆိုရင်ပေါင်းစည်းကော်မရှင်ဖွဲ့ဖို့တောင်အခြေတင်ဖြစ်နေကြလျက်ဒါဆိုရင်ဘယ်တော့လဲ လွတ်တော်တက်တန်း၄ခုလောက်ကြော်ဖြတ်ပြီးပြီဆိုရင်တော့မျော်မှန်းလို့ရတော့ပြီထင်ကြောင်းပါဗျာ
ဒါကတော့ဒီကိစ္စကိုကန့်ကွက်နေကြတဲ့သူတွေဘက်ကနေပြီးတော့မပိုင်ရင်ဒီကိစ္စကြီးအောင်မြင်မှာမဟုတ်ဘူးဆိုပြီးတော့သောရရှင်ကြော်ရှင်ပြောလာတာဖြစ်ပါတယ်ရှင်ကျမတို့ဒီလိုမျိုးတိုက်ရိုက်လေလံအစီအစဉ်တစ်ပတ်နှစ်ခါတင်ဆက်ထုတ်လွှင့်ပေးနေတာကိုသောရရှင်နေနဲ့တိုက်ရိုက်မပါဝင်နိုင်လို့ဆိုရင်တော့အခုလိုစာရေးပြီးတော့ဆွေးနွေးနိုင်ပါတယ်ကျမတို့များသောအားဖြင့်ဒီစာတွေကိုထည့်ပြီးတော့ဖတ်ပေးပြီးတော့ဟိုပင်နိုင်ဆွေးနွေးတဲ့သူတွေနဲ့ဆွေးနွေးပေးတာပါဒါမဲ့လည်းပြီးခဲ့တဲ့ထွက်ကတော့ကျွန်မပြောသလိုပဲဒီအချိန်နည်းနည်းကျက်သွားတဲ့အတွက်ကြောင့်မလို့ဒီစာရေးကျန်သွားတာဖြစ်ပါလိမ့်ရှင်ကျွန်မတို့အချိန်ရရင်ရသလားမြန်မာပြည်ကပေးစာများအစီအစဉ်မှလည်းပြန်ဖော်ပြပြီးတော့သောရရှင်နေအနေနဲ့လည်းသူတို့ရဲ့ဆွေးနွေးချက်တွေကိုကြားရအောင်လို့တင်ဆက်ပေးနေပါတယ်နော်ဒီတစ်ပတ်တော့သောရရှင်ရဲ့စာတွေကိုဒီမှနေရက်ချင်ပါတယ်တစ်ချစ်သောရရှင်တွေအတွက်မြန်မာသတင်းတွေဘုံနဲ့ဖြောပြချင်ပါသေးတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုသောရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်စောင်းလိုင်းရေးတာပြီးတော့ဇော်ဝင်းထုတ်တည်ဆူထားတဲ့လူဆိုတဲ့သချင်းလေးကိုသောရရှင်နေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Sa dong ha myaw pin pe de ma twe ne ta chin de ye me ta ke dukha yauk daw pye de lu 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 a maung de nga yauk twa yo ta yauk ma ta ni myaw bu ma tu ma ma shi ja bu o lu 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 Just so no one near me Nai ya ro net ta ja de No care at us say de Lu 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 Could not have walked you Can say to where you never Near we more show twa ja de Lu 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 A part way low yeah A party ma ja de Sa ja de Mo ti ja de bu la Mo kaw shin le ja A so la all my baby No so la lock up A man de ya go night lay me
ဇောင်းထုတ်တည်ဆူထားတဲ့လူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော် Facebook အပြင် Internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
The mountain nga yauk twa yo Ti ya ma ta ni ma ya bu Bu du ma ma shi ja bu Ko lu roe lu roe Canada bo wa kyi go Can say don't wish you never Ne we mo chou twa ja de Ko lu roe lu roe A ma roe lo ye A ma ji ma cha de Yes, I got charted. But did I never? But don't you know?
မရီတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ဖြီးတွင်သတင်းသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တက်မတော်ရဲ့ငញ្ញံရေးအပေါ်သဘောထားပြောင်းလဲလာသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA အဖွဲ့သူမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ
အခုဆိုရင်တမတော်ဘက်ကစစ်တိုင်း၅တိုင်းမှာအပြစ်ခတ်ရက်စဲထားပြီးလက်နက်ကင်တိုင်းသားတွေနဲ့တပွဲချင်းစီတွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဖိတ်ခေါ်ထားတာနှစ်လကျော်ရှိသွားပါပြီ။ဒါပေမဲ့အခုချိန်ထိတမတော်နဲ့ဘယ်တိုင်းသားလက်နက်ကင်တပွဲနဲ့မှတွေ့ဆုံဆွေးနွေးတာမျိုးမရှိသေးတဲ့အပြင်ရခိုင်ပြည်နယ်မှာတော့အေးအေးရခိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဖြစ်ရအားလုံးကိုခြုံငုံကြည့်ရင်ငញ្ញန်းရေးလုပ်ငန်းစဉ်ရှေ့မတိုးနိုင်ုံမကနောက်ဆုတ်နေတယ်ဆိုပြီးလဲသုံးသပ်နေကြပါတယ်။ဒီထဲမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့ဝင်တချို့ကတော့အလွတ်တဘောပြောဆိုမှုတွေမှာအခုလိုငញ្ញန်းရေးရှေ့မတိုးနိုင်ဖြစ်ရတာဟာတပ်မတော်ဘက်ကအရင်နဲ့မတူသဘောထားပြောင်းလဲလာလို့ဒါမှမဟုတ်သဘောထားပိုပြီးတင်းမာလာလို့ဆိုပြီးဝေဖန်မှုတွေလည်းရှိလာပါတယ်။ငញ្ញန်းရေးနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေတကယ်ပဲသဘောထားပြောင်းလဲလာသလားလေ့လာသုံးသပ်ကြည့်ကြရပါမယ်။
ဒီနေရာမှာငញ្ញန်းရေးဖြစ်စဉ်တိုးတက်နေသလားတက်နေသလားဒါမှမဟုတ်နောက်ဆုတ်နေသလားအရင်ဆက်စစ်ကြည့်ဖို့လိုပါတယ်ငញ្ញန်းရေးဖြစ်စဉ်ကိုပြန်ကြည့်ရင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်မှာအစိုးရကဦးဆောင်ပြီးငញ្ញန်းရေးရအောင်အကောင့်ထဲဖော်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနှိပါပါတဲ့တပ်ပေါင်းစုကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်ပြီးနှစ်ဖက်လက်ခံနိုင်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ကိုရပါတယ်ဒါပေမဲ့လက်နက်ကိုင်၈ဖွဲ့လောက်ပဲလက်မှတ်ရေးထိုးနိုင်ပါတယ်တကယ်လို့များ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စာချုပ်ပါအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေအဆက်မပြတ်လုပ်နိုင်ရင် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဩစာတက်ရောက်ရာနယ်မြေတွေမှာတိုင်းသားတွေဟာငញ្ញန်းရေးရဲ့အသီးပွင့်တွေရရှိခံစားနေကြတာကိုသက်သေပြနိုင်ရင် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလည်းငញ្ញန်းရေးစပွဲဝိုင်းစီရောက်အောင်စောင့်ကျဉ်းနိုင်ခဲ့ရင်ငញ្ញန်းရေးဖြစ်စဉ်ကိုတိုးတက်မှုရှိနေတယ်လို့ပြောနိုင်မှာပါလက်ရှိအခြေအနေမှာတော့ NCA အပြင်ဘက်ကအဖွဲ့တွေကိုငញ្ញန်းရေးစပွဲဝိုင်းစီမခေါ်နိုင်ုံမက NCA ထိုးထားတဲ့အလွန်ယုံကြည်စိတ်ချပါတယ်ဆိုတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပဋိပက္ခပြဿနာဖြစ်ပြီး NCA စာချုပ်အကောင့်ထဲဖော်ရေးရပ်တန့်နေတာဘယ်အချိန်ပြန်ဆနိုင်မလဲမသေးချာမရေရာသေးတာရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာစတဲ့ချက်တွေကိုကြည့်ရင်ငញ្ញန်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေုံမကနောက်ပြန်ဆုတ်နေတယ်လို့တောင်သုံးသပ်နိုင်ပါတယ
်ဒီနေရာမှာဘသူကြောက်ဘာကြောက်နောက်ပြန်ဆုတ်နေတယ်ဆိုတာကိုအကြံပြင်းပဲဖြစ်ဖြစ်သုံးသပ်ကြည့်သင့်ပါတယ်တပ်မတော်ခေါင်းဆောင်တွေကတော့ KIA ကချင်တပ်ဖွဲ့ဝါတပ်ဖွဲ့အပါအဝင်မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တွေ NCA လက်မှတ်မထိုးကြသေးလို့အပြစ်တင်ပါတယ် NCA ထိုးထားပြီးသားအဖွဲ့တချို့ကလည်းစာချုပ်ပါအချက်တွေကိုမလိုက်နာဒါကြောင့်လို့ဝေဖန်ပါတယ်လက်နက်ကိုင်တိုင်းသားတွေဘက်ကတော့တပ်မတော်ဟာနိုင်ငံရေးအရာဆွေးနွေးအဖြေရှာရေးထက်တပ်မတော်တခုတည်းရှိရမယ်ဆိုတဲ့ခေါင်းစဉ်ကိုအသုံးပြုပြီးတိုင်းသားအဖွဲ့တွေကိုလက်နက်ဖြုတ်ဖို့ကြိုးစားနေတာကြောင့်ကုလိုပြဿနာပေါ်နေရတာလို့ဆိုပါတယ
်ငញ្ញန်းရေးဖြစ်စဉ်အစာပိုင်းကိုပြန်ကြည့်ရင်ဥအောင်မင်းဦးဆောင်တဲ့ငញ្ញန်းရေးကိုယ်စားလှယ်တွေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပထမအဆင့်အပြစ်ခတ်ရထားကြရအောင်တနက်တွေဘေးချထားပြီးနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာဆွေးနွေးအဖြေရှာကြရအောင်ဆွေးနွေးနေတဲ့ကာလတစ်ချောင်းလုံးကို့နယ်မြေမှာကို့အဖွဲ့စည်းကို့လက်နက်ကိုင်တပ်နဲ့ကိုတီးရှိနေနိုင်တယ်မကျေနပ်ရင်အချိန်မရွေးပြန်တိုက်နိုင်တယ်နိုင်ငံရေးပြဿနာညှိနှိုင်းပြေလည်သွားရင်အဲ့အရာတွေကိုအကောင့်ထဲလဲဖို့ညှိနှိုင်းထားတဲ့အတိုင်းလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုလုပ်ကြရအောင်ငញ្ញန်းရေးလုပ်တာဟာတိုင်းရင်းသားတွေကိုလက်နက်ချခိုင်းမှုမဟုတ်လက်နက်တွေဖြုတ်သိမ်းဖို့လည်းမဟုတ်ဆိုပြီးကတိနဲ့စာခဲ့ကြတာပါတကယ်လက်တွေလည်းအဲ့ဒီအတိုင်းကျင့်သုံးတိုင်းရင်းသားတွေဘက်ကတပ်ပေါင်းစုနဲ့ဆွေးနွေးခြင်းနဲ့ဆိုလဲခွင့်ပြုဆိုတဲ့နည်းနဲ့ယုံကြည်မှုရယူခဲ့တာပါအဲ့ဒီသဘောထားနဲ့လုံနီးလုံဟန်ကိုအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်ဖြစ်နေပြီဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ဘက်ကလည်းလက်ခံလိုက်နာတာတွေ့ကြရပါတယ်။ဒီလိုနည်းနဲ့ NCA စာချုပ်ပေါ်ပေါက်ပထမအချိန်ငញ្ញန်းရေးနီလာခံကြီးကျင်းပနိုင်ခဲ့ပါတယ်။နောက်တော့တက်မတော်ခေါင်းဆောင်တွေစစ်ခေါင်းဆောင်တွေလုံးဝမျှော်လင့်မထားတဲ့အစိုးရအပြောင်းအလဲပေါ်ပေါက်လာပါတယ်။မူအရငញ្ញန်းရေးကိုဦးဆောင်သူဟာ NLD အစိုးရဖြစ်လာပြီးတက်မတော်ခေါင်းဆောင်တွေကလိုက်ပါဆောင်ရွက်ရသူတွေဖြစ်လာပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာငញ្ញန်းရေးလုပ်ငန်းစဉ်ကို NLD တာဝန်ရှိသူတွေဘက်ကကောင်းကောင်းမွန်မွန်မစွမ်းဆောင်နိုင်တဲ့အခါစစ်ဗိုလ်ချုပ်ဟောင်းတွေနဲ့တပ်မတော်ခေါင်းဆောင်တွေဟာအစိုးရဘက်ကငញ្ញန်းရေးဦးဆောင်သူတွေတပွဲဖြစ်လာပါတယ်။အတိတ်ဘယ်ကတော့ကြားခံလို့မရှိတော့ဘဲတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေဓာတ်ရိုက်ညှိနှိုင်းနေကြတဲ့အနေအထားမျိုးရောက်သွားခဲ့တာပါ။အဲ့ဒီအခြေအနေမှာတပ်မတော်ဘက်ကလူလာတဲ့တခုတည်းသောတပ်မတော်ပြဿနာ
ဒီထောင်စုကခွဲမထွက်ရဆိုတာကိုလက်ခံဖို့တောင်းဆိုရဲ့ပြဿနာတွေပေါ်ပေါက်လာပြီးနောက်ဆုံးထိပ်သီးဆွေးဝေးပွဲမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ဒါအပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တက်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြင့်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုလိုက်တာဟာငင်းကြိုင်းလုပ်ငန်းစဉ်အကြက်အတဲတစ်ခုတည်းကိုကြားရောက်သွားစေခဲ့ပါတယ
်။ဒါဟာအရင်အစိုးရနဲ့တက်မတော်ဘက်ကတိုင်းသားလက်နက်ကင်တွေကိုကတိပေးထားတဲ့ကိုလက်နဲ့ကိုကင်ထားအပြစ်ရပြီးနိုင်ငံရေးအရာဆွေးနွေးသဘောတူညီချက်တွေရပြီးနောက်ဆုံးကြရင်လုံခြုံရေးဆိုင်ရာပေါင်းစည်းရေးလို့ဆိုတာနဲ့မတူညီနိုင်တော့ပါဘူးတကယ်တမ်း NCA စာချုပ်အခန်းကအပိုက်20နိုင်ငံရေးလမ်းပြမြေပုံချမှတ်ခြင်းအချက်9ချက်မှာလဲလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာကိုနောက်ဆုံးကြမှအကောင့်ထဲပို့ဖို့သဘောတူထားတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ငင်းငင်းရေးလုပ်ငန်းစဉ်ခုလိုနောက်ပြန်ဆုတ်နေခြင်းဟာတမတော်ခေါင်းဆောင်တွေရဲ့သဘောထားကြောင့်ဟုတ်မဟုတ်တမတော်ခေါင်းဆောင်တွေကိုယ်တိုင်ကပဲရဲရဲဝံ့ဝံ့နဲ့အသေးချာပြန်ပြီးသုံးသပ်သင့်ကြောင်းပ
ါသတင်းဆောင်ဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာလာမယ့်အင်္ဂါညမှာ VOA တိုက်ရိုက်လေးလိုင်းပါရီဆွေးနွေးကြမှာပါလေတော်ရစီမှာခင်ဗျာမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူအပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုရင်တမတော်တစ်ခုတည်းသာရှိတယ်လို့စစ်ဘက်သတင်းစာရှင်းလင်းပွဲမှာစစ်ဘက်တောင်ဝန်ရှိသူတို့ကပြောခဲ့ပါတယ်ဒါကြောင့်လဲတည်ငြိမ်တဲ့အကူအပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုပါတယ်ဒါပေမဲ့လဲဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမကြေလည်မှုတွေပြင်ဆင်လိုမှုတွေရှိနေပါတယ်ဒါကြောင့်အခုအင်္ဂါညတရရဲ့လီလိုင်းအစီအစဉ်မှာတော့အကူပြောင်းကာလစစ်ဘက်အခမ်းကဏ္ဍကိုသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် VOA ရဲ့တရရဲ့လီလိုင်းအစီအစဉ်ထုတ်လွှင့်ချိန်အတွင်းမှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့မေးခွန်းကိုယ့်အမြင်တွေကိုကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလိမ့်မယ်။အင်္ဂါည view ရဲ့တရိုက်လီလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။အိန္ဒိယမြောက်ပိုင်းနှွေဦးကျိုးပွဲတော်တခါဂျာမနီနိုင်ငံတောင်ပိုင်းကမြို့လေးမှာစံချိန်ချိုးလောက်တဲ့ဒီများပြားလာတဲ့အပြာရောင်နတ်မင်စာလေးတွေတွေ့ဆုံပွဲတစ်ခုအကြောင်းကိုမအီတန်းစင်နဲ့ကိုငိမ့်ညံ့တို့တင်ပြထားပါတယ
်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့ပရာယာချက်မြို့နာမှာနှွေးဦးကျိုးဆိုတဲ့ပွဲကမာလာကိုကျင်းပနေပြီးတော့နိုင်ငံနှံ့ပြားကစာသူကြီးတွေဂင်းကမြစ်ထဲကိုရေးစင်းချွနေကြပါတယ်။အဲ့ဒီမှာထူးထူးခြားခြားစာသူကြီးတယောက်ကတော့စူးတွေချွနေပေါ်မှာအိပ်ပြရတဲ့အတွက်လာရောက်သူတွေကိုဆွဲဆောင်နေပါတယ်။စူပါပါလို့အများကတီးကြတဲ့ရာမအမည်ရှိတဲ့ဒီစာသူကြီးဟာနေထွက်ကနေနေဝင်ထိစူးတွေချုံပြီးတော့အိပ်ပြတဲ့အတွက်ခန္ဓာကိုယ်ဝေဒနာခံစားရတာဟာစိတ်အေးချမ်းမှုကိုဖြစ်စေပြီးတော့တမထတရားထိုင်ရမှာအထောက်အကူဖြစ်စေတယ်လို့ပြောဆိုထားပါတယ်။ယုံကြည်သူတွေကတော့သူ့ဘေးနားမှာဝိုင်းပြီးတော့သူ့ရဲ့ကောင်းချီးပေးမှုခံယူကြသလိုငွေကြီးနဲ့စားတောက်တွေလည်းလှူဒန်းကြပါတယ်။ကံပွဲတော်ဟာအိန္ဒိယနိုင်ငံရဲ့ရှေးကြဆုံးပွဲတော်တစ်ခုဖြစ်ပြီးတော့ဘာသာရေးအရာအလေးမြတ်ပြုရတဲ့မြို့လေးခုမှာ၃နှစ်တကြိမ်အလှည့်ကျကျင်းပတာဖြစ်ပါတယ်။ကျင်းပတဲ့နှစ်ပေါင်း2000ကျော်ရှိပြီဖြစ်တဲ့ဒီပွဲဟာဟိမဝန္တာတောနဲ့ဂူရီထဲမှာနေထိုင်လေးရှိကြတဲ့စာသူကြီးတွေရဲ့တွေ့ဆုံပွဲလည်းဖြစ်ပါတယ်။ဟိန္ဒူဘာသာဝင်တွေအတွက်ဂင်္ဂာမြစ်ထဲမှာရေချိုးတာဟာအပြစ်တွေကိုကင်းစင်စေပြီးတော့အခုလိုနှွေဦးအကျိုးပွဲတော်မှာချိုးရင်တော့တန်တရာကနေလွတ်မြောက်စေဆိုပြီးတော့ယုံကြည်ကြရပါရှင်။
ဂျမ်းဒီတောင်ပိုင်းကလက်ချင်ဂရန်မြို့လေးမှာကမ္ဘာစံချိန်ချိုးလောက်အောင်များပြတဲ့အပြာရောင်နတ်မင်စာလေးတွေတွေ့ဆုံပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ Smile of ခေါ်တဲ့အပြာရောင်နတ်မင်စာလေးတွေဖြစ်ဖို့တကူလုံးအပြာရောင်လင်းချေထားပြီးတော့လူပေါင်း 2,862 ယောက်စုဝေးခဲ့ကြတဲ့အတွက် Guinness ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့တာပါ။ Smile ဟာ Belgian ကတ်တွန်းဇာတ်လမ်းတွေတစ်ခုဖြစ်ပြီးတော့ကမ္ဘာတဝန်းလူကြိုက်များတဲ့ကတ်တွန်းဇာတ်ကောင်လေးတွေလည်းဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံနယ်စပ်နားမှာရှိတဲ့လချင်းဂရမ်မြို့လေးမှာဖေဖေနတ်မင်စာသမီးနတ်မင်စာနဲ့ တခြားလူကြိုက်များတဲ့နတ်မင်စာဇာတ်ကောင်လေးတွေဖြစ်ဝစ်စင်ကခုံပြီးတချင်းတွေလည်းတီဆိုခဲ့ကြပါဗျာ။အနီးနားပြင်သစ်မြို့ကလူ100လောက်ကလည်းနတ်မင်စာတွေအဖြစ်ပါဝင်ဆင်နွှဲခဲ့ကြပါဗျာ။ဂင်းနေကဘာဆန်ချိန်မှတ်တမ်းဝင်ဖို့အတွက်ပါဝင်တဲ့သူတွေဟာနတ်မင်စာအုပ်ထုပ်ဆောင်အပြာရောင်တီရှပ်ဝတ်တစ်ခုလုံးအပြာရောင်ချဲပြီးတော့1958ခုနှစ်ထဲကဘယ်လ်ဂျီယံမှာစတင်ခဲ့တဲ့ Smart ဟာနှစ်ပေါင်း90ကျော်တိုင်နာမည်ကျော်ကြားလူကြိုက်များနေစေပါကြပါလုံးမှာရှိတဲ့ TV လိုင်းပေါင်း120ကနေဘာသာစကားပေါင်း30ကျော်နဲ့အတန်လှွင့်တဲ့ကတ်တွန်းဇာတ်လမ်းတွဲတစ်ခုလုံးနဲ့သူစီးပွားရေးလုပ်ငန်းတစ်ခုလုံးရဲ့တန်ဖိုးဟာဒေါ်လာ10ဘီလီယံလောက်ရှိပါတယ်ခင်ဗျာ
။အလေးခင်သူရဲ့ကောင်းတွေလို့တန်ချက်ကားတွေဝစ်ဆင်ပြီးတော့တခုတ်ကြတဲ့ပြိုင်ပွဲကိုမော်ရီကိုနိုင်ငံမှာကျင်းပခဲ့ပါတယ်။ဘူဟတ်လိဂ်ပြိုင်ပွဲဟာကမ္ဘာအကြီးဆုံးရှေးဟောင်းသမိုင်းဝင်အလဲခေပြိုင်ပွဲတစ်ခုဖြစ်ပြီးတော့ပြိုင်ပွဲဝင်အယောက်80ပါဝင်တဲ့အသင်း10တင်းပါဝင်ပါတယ်။အလဲခေပုံစံမျိုးဝတ်ဆင်ပြီးတော့ရှင်ပြိုင်ကြတဲ့အာဂဇာနီဟာအခုနောက်ပိုင်းမှာရေပန်းစားလူကြိုက်များလာတာဖြစ်ပြီးတော့ရုရှားပြင်သစ်ဂျာမနီပြည်ထိုင်တဲ့ပိုလန်ကကစားသမားတွေလည်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ပြိုင်ပွဲစီကံကတော့ရိုးရှင်းပါတယ်။ပြိုင်ဘက်အသင်း2တင်းကသူရဲကောင်း9ယောက်စီကတယောက်ကိုတယောက်မြေကြီးပေါ်လဲအောင်ဒါမှမဟုတ်မလုံနိုင်တော့အောင်ချရတာဖြစ်ပါတယ်။ကိုနှစ်တရာလက်နဲ့တိုင်းလက်တီဒူစတဲ့ကိုခံပညာမျိုးစုံကိုလည်းတုံနိုင်ပါတယ်။ပါဝင်သူတွေကတော့အလဲခစ်ပုံစံလက်နက်တွေတန်ချက်ကာတွေဝစ်စင်ရှင်ပြန်ရတဲ့ဒီကစားလေးကိုနှစ်သက်ကြပါတယ်။ဘေးဘက်လက်အပြင်စင်တွေတေဂီတာတွေကလည်းအလဲခစ်ပုံစံပြုလုပ်ထားတဲ့အတွက်ရှေးခစ်ကိုတကယ်ရောက်သွားသလိုခံစားရမှာဖြစ်ပါတယ်ရှင
်။ကိုညဉ့်ညံစုစည်းတင်ဆက်တဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနှားဆင်လို့တဲ့ဒေသချင်းတွေကိုတောင်းကျင်နေဆိုရင်တော့ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထိုးလွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတူ 19:25 တို့မှာဖမ်းယူနှားဆင်ပါအခုတော့သတင်းအကြီးညို့ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရဲ့ချင်းချောက်မှုတွေအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးနဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကောင်းမြင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။နျူကလ িয়ার ကင်ဆင်ရေးပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့တိုးတက်မှုတွေဆက်လက်ဖြစ်ထွန်းဖို့နှစ်ဖက်စလုံးကမျှော်လင့်တဲ့အကြောင်းလဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာတင်းင်းကနေနေ့ကရေးသားခဲ့တာပါ။ဗင်နီဇွဲလားနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့နီလန်ရှာပွေနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောဆိုထားပါတယ်။ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေနဲ့နေဆက်ချင်းထိနေတဲ့နေရာတွေမှာဗင်နီဇွဲလားနိုင်ငံတဲဝင်ဖို့လူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေကိုသမ္မတနီကိုလတ်စ်မာဒူရိုကိုသစ္စာခံထားတဲ့စစ်တပ်ကပိတ်ဆို့ထားပြီးတဲ့နောက်မှာအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲကမေယာလက်တွေကိုတနင်္ဂနွေနေ့မှာဆက်လက်ရေးတွက်နေပြီးထွက်ပေါ်လာမဲ့ရလက်တွေကိုပြည်သူတွေစောင့်ဆိုင်နေကြပါတယ်။နိုင်ငံရဲ့ဝန်လံခေါင်တည်တဲ့ဒေသတချို့မှာတော့ဆန္ဒမဲပေးနေကြဆဲဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာရွေးကောက်ပွဲကော်မရှင်ကမေယာလက်တွေစပြီးကြီးညာမယ်လို့ခန့်မှန်းထားတဲ့အကြောင်း VOA ရဲ့ English to Africa သတင်းတောက်ပီတာကလောက်တေးကမြို့တော်အဘူဂျာကနေသတင်းပို့ထားပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်2020ပြည့်နှစ်ရွေးကောက်ပွဲအတွက်ပါတီဗဟိုကနေရန်ပုံငွေ7,200ထောက်ပံ့မှုပြင်ဆင်နေပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းနံပါတ်34048တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.